ပေးခြင်းပါတယ်ဒါကတော့ကယားပြည်နယ်ကစာတင်ကျောင်းတွေကိုတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ UNICEF ကရှုတ်ချလိုက်တဲ့သတင်းမှာကယားပြည်နယ်ကစာတင်ကျောင်းနှစ်ခုကို၄ကျောင်းကနေတိုက်ခိုက်မှုတွေအတွက်ကြောင့်ကလေးငယ်၄ယောက်ကျောင်းဆရာ၂ယောက်သေဆုံးခဲ့ရတဲ့အပေါ်ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကအပြင်းထန်ရှုတ်ချလိုက်ပါတယ်ကလေးတရာကျော်ရှိနေခြင်းတနင်္လာနေ့က၄ကျောင်းတိုက်ခိုက်မှုကြောင့်အသက်၁၂နှစ်ကနေ၁၄နှစ်ကြားကလေးတွေသေဆုံးခဲ့ရပြီးတော့အများအပြားဒဏ်ရာရခဲ့တဲ့အတွက်ကြောင့် UNICEF ဖြင့်ထုတ်ပြန်ကြမှာဖော်ပြထားပါတယ်ကလေးငယ်တွေအတွက်လုံခြုံမှုပေးရမယ့်စာသင်ကျောင်းတွေပညာရေးအဆောက်အုံတွေပေါ်တိုက်ခိုက်မှုတွေကိုအပြင်းထန်ရှုတ်ချကြောင်းကိုလည်းပြောဆိုထားပါတယ်။စာသင်ကျောင်းတွေကိုတိုက်ခိုက်မှုဟာကလေးငယ်အခွင့်အရေးနဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုချိုးဖောက်ရာရောက်တယ်လို့လည်းပြောဆိုထားပါတယ်ရှင်။